ာပြန်စာအစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီတစ်ပတ်အတွက်ပေးစာပြန်စာအစီအစဉ်ကပထမဆုံးအနေနဲ့ပြပြပေးမှာကတော့လက်ထောက်ကျန်းမာရေးမှုတွေကိုအပြောင်းအရွှေ့မလုပ်တာ၃နှစ်ကျော်ကြာမြင့်နေပြီဆိုတဲ့အကြောင်းပါဒါကတော့မန္တလေးတိုင်းဒေသကြီးလက်ထောက်ကျန်းမာရေးမှုတွေက RFA ကိုစပစ်ဖို့လာတာပါ2019ဇွန်လ20ရက်နေ့ကလက်ထောက်ကျန်းမာရေးမှုတွေကိုအပြောင်းအရွှေ့မူဝါဒလုပ်ဖို့အစည်းအဝေးခေါ်ခဲ့ပြီးအပြောင်းအရွှေ့လုပ်ဖို့စတင်ခိုင်းခဲ့ပါတယ်။အပြောင်းအရွှေ့မူဝါဒမှာမြို့မကျန်းမာရေးဌာနမှာတာဝန်ထမ်းဆောင်နေတဲ့လက်ထောက်ကျန်းမာရေးမှုတွေဟာနှစ်နှစ်ပြည့်ရင်ကျေးလက်ကျန်းမာရေးဌာနမှာတာဝန်ထမ်းဆောင်ဖို့နဲ့ကျေးလက်ကျန်းမာရေးဌာနမှာတာဝန်ထမ်းဆောင်တဲ့လက်ထောက်ကျန်းမာရေးမှုတွေဟာ9နှစ်ပြည့်ရင်မြို့မကျန်းမာရေးဌာနမှာပြောင်းရွှေ့တာဝန်ထမ်းဆောင်ရမယ်လို့သတ်မှတ်ထားပါတယ်။ဒါပေမဲ့အခုအချိန်ထိအပြောင်းအရွှေ့ကိုမလုပ်ပေးသေးပါဘူး။ဒါကြောင့်လက်ထောက်ကျန်းမာရေးမှုတွေဟာလုပ်ငန်းခွင်ပျော်ရွှင်မှုမရှိတာတွေဖြစ်နေပါတယ်။တချို့သောလက်ထောက်ကျန်းမာရေးမှုတွေဟာကျေးလက်ကျန်းမာရေးဌာနတစ်ခုထဲမှာအနှစ်20ကျော်မပြောင်းမရွှေ့ပဲရှိနေတာကြောင့်အဂတိလိုက်စားမှုတွေလည်းရှိနိုင်ပါတယ်။ဒါကြောင့်အမြန်ဆုံးအပြောင်းအရွှေ့ဆောင်ရွက်ပေးဖို့တာဝန်ရှိသူတွေသိအောင် RFA တစ်ဆင့်တင်ပြရတာပါဆိုပြီးပေးဖို့လာပါတယ်ရှင်။ဒီတစ်ခါပြောပြပေးမှာကတော့တစ်တော့ကျိုးဝိုင်းမှာလေယာမြေတွေကျူးကျော်လုတ်ကင်နေတာကြောင့်ပတ်ဝန်းကျင်ကေရစနစ်တွေပျက်စီးကုန်နေဆိုတဲ့အကြောင်းပါ။ဒါကတော့ရှမ်းပြည်နယ်မြောက်ပိုင်းမပိမ့်မြို့နယ်ကစပေးပို့လာတာပါ။စီပိမ့်ရွာနာကစူးပုတ်တစ်တော့ကျိုးဝိုင်းအကွက်အမှတ်73မှာလေယာမြေတွေကျူးကျော်လုတ်ကင်နေကြပါတယ်။ပထမတော့တဦးလောက်ပဲလုတ်နေပြီးနောက်ကျတော့10ဦးကျော်လောက်ဖြစ်သွားပါပြီ။တဦးဆိုအနည်းဆုံးဧက50အများဆုံးဧက200လောက်ထိလုတ်ကင်နေကြပါတယ်။အပင်နဲ့တဲ့ကိုင်းတော့တွေကိုအမိပြူပြီးလုတ်နေပေမဲ့ပတ်ဝန်းကျင်ကေရစနစ်တွေပျက်စီးကုန်ပါတယ်။ကိုင်းတော့တွေမှာကြက်စားနေတဲ့ဒေါင်းတော်ဝက်စောင်းခုံငှက်တွေဖွတ်တွေလဲစကြက်ပြောက်ပြီးလဲကွင်းနေတဲ့ဝင်တဲ့အခါဖန်းစီစားတောက်တာကိုခံနေရပါတယ်။ပြီးတော့ပေါင်းသက်ဆေးပိုးသက်ဆေးအသုံးပြုတော့မြစ်ချောင်းတွေကငါးတွေမျိုးပြုံးကုန်ပါတယ်။ဒီလိုအခြေအနေတွေကိုအချိန်မီမတားဆီးနိုင်ရင်မကြခင်ကျိုးဝိုင်းကြီးကပျက်စီးတော့မှာပါ။ဒါကြောင့်တဘာဝတိုင်းရှိနေတဲ့တစ်တော့ကျိုးဝိုင်းကိုအမြန်ဆုံးထိမ့်သိမ့်နိုင်ဖို့တဘာဝတယံစာတာနဲ့ပတ်ဝန်းကျင်ထိမ့်သိမ့်ရင်းဝင်ကြီးဌာနကိုသိစေချင်တာကြောင့် RFA တဆင့်တင်ပြရတာပါဆိုပြီးပြဖို့လာပါတယ်ရှင်
။ကိုယ်ပတ်ဝန်းကျင်ကအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ဖုန်းနံပါတ် 399-904-238-641 ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ။
နောက်ထပ်ပြပြပေးမှာကစားတိုင်းဝန်ထမ်းတွေကိုမတရားလစာဖြတ်ယူမယ်ဆိုပြီးချင်းချောက်ခံနေရတယ်ဆိုတဲ့အကြောင်းပါဒါကတော့ရှမ်းပြည်နယ်တောင်ကြီးကကိုဆိုင်တော်ဆိုတဲ့အကောင့်ကပေးပို့လာတာပါမြမစားတိုင်းလုပ်ငန်းကမြမစပို့တစိုက်ကောင်းများနှစ်ချုပ်စာအုပ်2019စာအုပ်တွေကိုရှမ်းပြည်နယ်စားတိုင်းဝန်ထမ်းတွေကိုတအုပ်ကို9000ကျပ်နဲ့ရောင်းချခိုင်းနေပါတယ်မရောင်းရရင်လစာကဖြတ်ယူမယ်ဆိုပြီးပြည်နယ်မန်နေဂျာကချင်းချောက်နေပါတယ်လစာနဲ့မလုံမလောက်မိသားစုစားဝတ်နေရေးဖြည့်ရှင်းလို့အဆင်မပြေဖြစ်နေတာကိုကိုကျင်းမစားတဲ့ပြည်내အဆင့်အရာရှိတွေရှိနေတာကြောင့်ဒီအကြောင်းကိုတက်ဆိုင်ရာပို့ဆောင်ရင်းနဲ့ဆက်သွယ်ရေးဝန်ကြီးဌာနကသိစေဖို့ RFA တစ်ဆင့်တင်ပြပေးပါဆိုပြီးပြဖို့လာပါတယ်ရှင
်။ RFA ကိုစာရေးပြီးပို့ခြင်းနဲ့ဆိုရင် RFA Barmis ရဲ့ Facebook Messenger ကနေဖြစ်ဖြစ် barmis@rfa.org email ကဖြစ်ဖြစ်ပေးပို့ကြပါ
ဒီတစ်ခါကတော့မလေးရှားနိုင်ငံမှာရောက်နေတဲ့မြန်မာအလုပ်သမားတွေပြန်ဖို့အခက်အခဲဖြစ်နေတဲ့ဆိုတဲ့အကြောင်းကိုပြောပြပေးမှာပါ။ဒါကတော့မလေးရှားနိုင်ငံမှာနေထိုင်တဲ့ချစ်ဆန်ဆိုတဲ့အကောင့်ကပြပို့လာတာပါ။ချစ်ဆန်အကောင့်ပိုင်ရှင်နီးတူလက်တလောမလေးရှားနိုင်ငံမှာဒုက္ခရောက်နေတဲ့မြန်မာတွေကကျမတို့ RFA ကိုဖုန်းဆက်အကူအညီတောင်းခံလာသူတွေအများကြီးရှိနေပါတယ်။မလေးရှားနိုင်ငံမှာအလုပ်မရှိတာ၄လကျော်နေပါပြီ။ပြန်ဖို့လည်းအခက်တွေ့နေကြပါတယ်။တရားမဝင်မြန်မာအလုပ်သမားတွေနေရက်ပြန်နိုင်ဖို့နှစ်ဖက်အစိုးရကဆွေးနွေးနေတယ်လို့ပဲကြားနေရပြီးအခြေအနေတွေကဘာမှအထူးမလာပါဘူးမလေးရှားနိုင်ငံမှာအလုပ်မရှိဘဲဒုက္ခရောက်နေကြတဲ့မြန်မာတွေများစွာရှိနေတာကြောင့်အမြန်ဆုံးပြန်နိုင်အောင်တာဝန်ရှိသူတွေဆောင်ရွက်ပေးဖို့ RFA တစ်ဆင့်တင်ပြပေးပါဆိုပြီးပြဖို့လာပါတယ်ရှင်ဒီတစ်ပတ်ရဲ့ပေးစာပြန်စာအစီအစဉ်ကတော့ဒီလောက်ပါပဲနောက်တစ်ပတ်တွေမှာဘလို့အကြောင်းအရာတွေကိုပြောပြပေးအောင်မလဲဆိုတာစောင့်မျှော်ကြည့်ရှုအားပေးကြပါဦး RFA ရဲ့ပေးစာပြန်စာအစီအစဉ်ကိုကြည့်ရှုပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်